Venezuelan ရမှာတမန် Nicolas Maduro ကိုလောက်ချံဖို့စူးစမ်းမှုမှာပါဝင်ပတ်တည်နေတယ်လို့တမ်းမြတ်ရှိမှုနဲ့အစ်စ်နဲ့စစ်တပ်အရာရှိကြီးမှုကိုဖမ်းဆီးလိုက်ကြောင်းအစိုးရရှိနေတွေကပြောပါတယ်။တမ်းမြတ်ရှိသူအရေးအတွက်ဟာ34ဦးထိတိုးလာခဲ့ပြီးဒီထဲမှာဗိုလ်ချုပ်ကြီးတဦးဗိုလ်မှူးကြီးမဒူရိုအစိုးရကိုဆန့်ကျင်တဲ့စစ်တပ်အမှန်2ဦးလည်းပါတယ်လို့ရှင်းနေချုပ် Tarek William Set ကအင်တာနက်မှာပြောပါတယ်စစ်တပ်အခမ်းအနားတစ်ခုမှာသမ္မတမဒူရိုမိန့်ခွန်းပြောနေတဲ့နေရာနာကမှာပလတ်စတစ်ဖောက်ခွဲပစ္စည်းတွေပါတယ် Waiting Drone နဲ့ဆင်းတဲ့ဖောက်ခွဲပြီးတော့လောက်ကြံမှုစူးစမ်းခဲ့ကြတဲ့တာဝန်ခံအရာရှိတွေကပြောပါတယ်အခုချိန်ထိဖမ်းထားသူ14ဦးရှိပြီလို့လည်းရှင်းနေချုပ်ကပြောပါတယ်အဖမ်းခံတဲ့အရာရှိကြီး2ဦးမှာ2ဦးက Venezuela နိုင်ငံတော်အဆောင်တပ်ကဗိုလ်ချုပ်ကြီး2ဦးပါအသက်29နှစ်ရွယ်အတိုက်ခံအမှတ်2ဦးလည်းအဖမ်းခံခဲ့ရပြီးသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လူသက်ကိုစူးစမ်းမှုတွေနဲ့ဆွဲချက်တင်ထားပါတယ်ကိုလံဘီယာနိုင်ငံဘိုဂိုတာမှာရောက်နေတဲ့ထင်ရှားတဲ့တိုက်ခိုက်ဆက်တော်မှာဂျူလီယိုဘိုဂတ်စ်ကိုဗင်နီဇွဲလာနိုင်ငံပြန်ပြီးပို့ပေးဖို့လဲဗင်နီဇွဲလာအရာရှိတွေကကိုလံဘီယာအစိုးရကိုတောင်းဆိုနေပါတယ်